ကမ္ဘာတဝန်းကလူခွင့်ရချိုးဖောက်သူတွေကိုဘာလူမျိုးပဲနေရာမှာပဲရောက်နေနေပြင်းမှတ်ထားတန်ခါအရေးယူမဲ့ဥပဒေတစ်ခုကို EU ဥရောပနိုင်ငံတွေကနဦးသဘောတူညီလိုက်ကြပါတယ်။နိုင်ငံတကာလူခွင့်ရနေ့အဖြစ်ကြားရမဲ့ဒီဇင်ဘာ10ရက်နေ့မှာတရားဝင်အတည်ပြုမဲ့ဥပဒေတွေအရ EU အနေနဲ့လူခွင့်ရချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာခီးသွားလာမှုကန့်ကွက်တာတွေကိုလုပ်နိုင်တော့မှာဖြစ်ပါတယ်။ Netherlands နိုင်ငံနဲ့ American တို့ရဲ့တိုက်တွန်းဆောင်ရွက်မှုနဲ့European Magnitsky Act လို့နာမည်ပေးထားတဲ့ဥပဒေတစ်ကိုအတည်ပြုမှာဖြစ်ပါတယ်။လူခွင့်ရချိုးဖောက်နေသူတွေကိုလူသစ်စင်စားခြင်းအောင်အရေးယူဆောင်ရွက်ရေး American ပြည်ထောင်စုမှ2012ခုနှစ်တုန်းကပြဋ္ဌာန်းထားတဲ့ Magnitsky ဥပဒေမျိုးအလားတူဖြစ်ပါတယ်။အဲ့ဒီဥပဒေတစ်ကို EU ဥရောပသမဂ္ဂမှပြဋ္ဌာန်းလိုက်ပြီးဆိုရင်စီးနေတဲ့လူခွင့်ရချိုးဖောက်သူကမ္ဘာပယ်နေရာမှာပဲရောက်နေနေ EU ဖွဲ့ဝင်နိုင်ငံတွေမှာရှိနေတဲ့သူတို့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားနိုင်မှာဖြစ်တယ်လို့ပြည်ဝင်ခွင့်ကိုလည်း EU ကပိတ်ပင်နိုင်တော့မှာဖြစ်ပါတယ်။လက်ရှိဥရောပသမဂ္ဂကလူခွင့်ရချိုးဖောက်နေသူတွေအပေါ်အရေးယူဆောင်ရွက်နေတာတွေကိုဆောင်ရွက်မှုအစ်စ်တွေနဲ့အစားထိုးတာမျိုးမဟုတ်ပါဘူး။ဒါပေမဲ့အရေးယူဆောင်ရွက်မှုအစ်စ်တွေကမြန်မာ၊တရုတ်၊ရုရှား၊အီရန်၊ဆာဒီအာရေဗျာစတဲ့နိုင်ငံတွေကလူခွင့်ရအခြေအနေတိုးတက်အောင်လို့အားပြည့်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ EU ကမျှော်လင့်နေပါတယ်။လူခွင့်ရချိုးဖောက်သူတွေအပေါ်ပြည်ဝင်ခွင့်ကို EU ဥရောပသမဂ္ဂတစ်ခုလုံးအနေနဲ့လက်ရှိမှာတားမြစ်ခွင့်မရှိဘဲအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီကသာဆောင်ရွက်နေတာဖြစ်ပါတယ်။EU ရဲ့တခြားတက်ခတ်အရေးယူပိုင်ခွင့်ကလည်းပထဝီအနေအထားပေါ်မှာမူတည်နေတာဖြစ်ပါတယ်။